မြန်မာနိုင်ငံမှာမီးမှန်မှန်မရတာနဲ့စွန့်ရင်မလုံလောက်တဲ့ပြဿနာတွေကြုံရသလိုအဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအခက်အခဲတွေရှိနေသေးတယ်လို့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ငံပြောပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဦးကြည်မိုးနိုင်ငံကိုဦးတန်းထိုက်ဦးကတွေ့ဆုံမိမရမှာလက်ရှိအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ထက်ပိုပြီးတော့မီးပြက်တာတွေလျှက်စစ်စွန့်ရင်အလုံးလောက်မရဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မိမရမှာသူကအခုလိုစပြီးတော့ဖြေပါတယ်။
ယူလေးတို့ရတော့ကျွန်တော်အစိုးရလက်ထက်မှာလက်စစ်တပ်အားထပ်ထုတ်နိုင်မယ့်အခွင့်အလမ်းအခြေအနေတွေကစီမံကိန်းတိစောက်စဲကာလတွေလိုများတယ်အစ်စ်ထုတ်ဖို့စီမံကိန်းတွေကနှစ်အနည်းဆုံး၄-၅နှစ်ပြီးမှထွက်မဲ့နေတာရှိတဲ့သုံးဆွေးသူကတော့တိုးတက်လာတယ်ထုတ်တဲ့ဘက်ကတော့မူလတိုင်းပဲကျွန်တော်ရှိနေတဲ့အတိုင်းဆိုတော့တမန်အပူများနေပါဘောလေဒါဒီပူများတဲ့ပုံမှာကိုလိုအပ်ချက်တွေအများဆုံးဖြည့်ဆည်းနိုင်မယ့်နည်းလမ်းတွေကျွန်တော်ယူရှာပြီလို့လည်းဒီနှစ်ထဲမှာဆိုရင်မေကဝါတိုးထုံနိုင်ပြီးတော့အစ်စ်မီဟိုပြက်တဲ့ဒုက္ခကိုလည်းတိုးတဲ့သုံးခွက်လာနဲ့နိုင်ရှင်အဲတော်တော်လေးထိန်းနိုင်ခဲ့တယ်လို့ယူဆမှာပါ။ဒါရှင်းနေတယ်လို့ဒီတိုင်းဒီလောက်နဲ့ကတော့ရထားလို့မရဘူး။အားလုံးဖြစ်နေကြည်နီးလားအားလုံးနဲ့ထုတ်ယူသုံးဆွဲနိုင်ဖို့တော့ကျွန်တော်တို့အဲတော့အစိုးရအနေနဲ့တော့ကြိုးစားနေမယ်လို့ယူဆပါတယ်။ကျွန်တော်တို့တော်တော်ဘက်ကဆိုတာလည်းကျွန်တော်ပြောလို့မရဘူးနော်
။ဟုတ်ကဲ့ဟုတ်ကဲ့ဒါကြတဲ့စွမ်းရည်ပြဿနာကိုဖြေရှင်းဖို့ဆိုရင်အဓိကလက်သစ်စွမ်းရည်လုံလောက်ဖို့ဆိုလို့ရှိရင်ဘာရင်းလိုအပ်မယ်လို့ recommendation ပေါ့တုံးတတ်ပါလိမ့်မယ
်လက်သစ်တာသူတဲ့ထုတ်လို့ရရှိဖို့ဆိုတာအနေမှာလက်သစ်ထုတ်နိုင်တဲ့နည်းလမ်းတွေတော့နည်းလမ်းမျိုးစုံရှိတာပေါ့နော်အဲ့ဒီတမစီတက်တာဆုံးနဲ့ရနိုင်တာရဲလက်သစ်ပေါ့ဆိုကျွန်တော်ကတော့ဆိုလို့ရဲလက်သစ်ကလည်းရင်းကနေတည်းမှာမထွက်လာနိုင်ဘူးဆိုတော့တခြားနည်းလမ်းကိုကျွန်တော်ရွေးချယ်မှာပဲရမယ်နေတာပေါ့တခြားနည်းလမ်းရွေးချယ်တော့ဈေးနှုန်းတွေကနိုင်ရှင်ရှိရင်ဥပမာကြောင်မီးသေးဆိုရင်လည်းရဲလက်စစ်တဲ့ဈေးနဲ့လည်းပူကြည့်မယ်။ကျွန်တော်သဘောတန်ငွေသုံးမယ်ဆိုရင်သူ့ရဲ့ပူပြီးတော့ဈေးပူများမယ်။ဆိုတော့ဆိုရင်လည်းသူ့ရဲ့ပူပြီးတော့ဈေးထက်ကြီးမယ်။အဲ့တော့ရဲစစ်ကတော့ရဖို့ကတော့ဒီလမ်းမျိုးကိုသုံးဆွဲလို့ရတယ်။ဒါပေမဲ့ဒီရရဖို့အတွက်က YouTube နစ်ကိုကုန်ကြမယ်၊ကုန်ကြစေမယ်လက်ရှိမြန်မာနိုင်ငံမှာကောက်တဲ့နှုန်းသားတွေကကွာတဲ့များနေတော့ပုဂ္ဂလိကဝယ်ပြီးပြီးနိုင်ငံတော်ဆွေးရပဲလို့လို့ဒီရကိုဘယ်လိုထပ်ဆုံးခံနိုင်လဲဆိုတဲ့ကိစ္စကတော့အရှိအကျက်တည်းဖြစ်နေတယ်ကမေကွန်စကူပေါ့
လောလောဆယ်ဒီစွမ်းရင်ချူတာကြီးနဲ့ပတ်သက်လို့အရေးပေါ်အစီအစဉ်တွေဘာတွေချမှတ်ပြီးတော့ဘယ်လိုမျိုးစောတာတွေဘယ်လိုညွှန်ကြားချက်တွေရှိပါလဲခင်ဗျအ
ခုဒီမေကွန်ကတော့တကယ်တမ်းကျွန်တော်လွတ်တော်ရဲ့ဟိုပြောပြန်ခွင့်တွေမှာတော့မရှိဘူးเนาะဒါဟိုအစိုးရရဲ့မျက်စိနဲ့စွမ်းရင်ကြီးဌာနကတရားရည်ရသူကအကောင့်ထဲပေါ်ဆောင်ရွက်တဲ့ဝန်ကြီးဌာနဖြစ်နေတယ်ဒီလိုကိစ္စမျိုးကတော့သူနဲ့ပဲတိုက်ရိုက်ပူဆိုင်နေမှတင်တယ်ကျွန်တော်တို့ဒီလိုမျို
းဟုတ်ကဲ့ဒါနဲ့ဒီစွမ်းရည်ကိစ္စကနိုင်ငံရေးအရာရောနိုင်ငံရေးကိစ္စတခုဖြစ်မလာနိုင်ဘူးလားအောင်ရွေးကောက်ပွဲတွေမှာတကယ်လို့စွမ်းရည်လုံခြုံမှုမရှိဘူးဆိုရင်ဒီအတွက်ပေါ်သူတွေဒီလွတ်တော်ရေးရာအနေနဲ့ပြင်ဆင်အောင်လုပ်ရရှိပါမယ်ခင်ဗျာ
ဟုတ်လွတ်တော်ရေးရာကကျွန်တော်တို့ကဒီစပြီးတော့ကျွန်တော်တို့လွတ်တော်တက်တန်းတာတစ်နှစ်ကျော်ကျော်ပါမျက်စိနဲ့စွမ်းရည်ဝန်ကြီးဌာနကိုကျွန်တော် oversight လုပ်ရမယ်ကျွန်တော်ကချက်ကန်တဲ့သွားမယ်ဆိုတဲ့သဘောရတော့ကျွန်တော်နိုင်ငံရဲ့မျက်စိကဏ္ဍရရှိရတဲ့အခြေအနေအားလုံးကိုအချက်လက်တွေကိန်းနန်းတွေလိလာဆန်းစစ်ချက်တွေသုံးသပ်ချက်တွေရောကျွန်တော်တို့ဝန်ကြီးဌာနနဲ့လိုအပ်တဲ့အခါမှာကျွန်တော်မိန်းမနာရေးဆွေးနွေးတာတွေလုပ်နေပါတယ်ဒါတော့ဘာကြီးဆက်လုပ်မယ်ဆိုတော့သူတို့ကျွန်တော်တို့ကိုကန့်လန့်လို့ဖိတ်ကြားလို့ဆွေးနွေးညှိနှိုင်းမယ်ဆိုရင်ကျွန်တော်ဘက်ကလည်းကော်မတီအတိုင်းကိုတိုက်တွန်းဆွေးနွေးဖို့အရေးရှိပါတယ်တကယ်၍ဒီလိုအပ်တဲ့အကြောင်းလဲအဲဒီလိုလေလို့ရှင်းရှင်းလင်းလင်းကျွန်တော်ဘက်ကပြောဖို့အချိန်ရောက်လာပြီဆိုတဲ့အချိန်ရောက်နေကျွန်တော်လွတ်တော်ဘက်ကနေပြီးတော့လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းနေရတယ်ဆက်လက်ပြီးတော့လှုပ်ဆောင်ပါဖို့ရှိပါတယ်နော်